စီရဲတဲမာနေတဲ့ကြာပြည်နယ်အတွင်းဒီကနေ့မှလည်းဖရူဆူမြို့နယ်မှာဒေသခံကရင်တီတပ်ဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီတိုက်ပွဲအတွင်းမှာလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံတချို့ထိခိုက်ခဲ့ပါတယ်။ကြာပြည်နယ်မှာစစ်တပ်ဘက်ကလက်ရှိအင်အားတိုးချထားသလိုတိုက်ပွဲကြောင့်စစ်ဆောင်ရွာသားတွေလည်းစားတောင့်နေထိုင်ရေးအခက်အခဲရှိနေတယ်ဖြစ်ပါတယ်။ ဒီကနေ့နနက်စံနာရီကြောကြောမှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ကရင်နီမြို့ရကာကွယ်ရေးအဖွဲ့ KNDF တာဝန်ရှိသူတို့ကပြောပါတယ
်သူဆိုဒေါ်လီခူရွာအချောတိပီဒေါ်မရောက်ခင်ကျင်းတော့ရစားဖို့ဗျာဘီနာမရှိတဲ့ဒီလက်တီချထားတဲ့စကားစနဲ့ဒီဖြေဖြေဖြေပေါ့ခွ
ဲပြီးတော့အားရတော့ရကြပါလေဆက်လက်တော့ရတယ်အဲ့ဒါပြော
ဒီကနေ့တင်မောစုမြို့နယ်နဲ့ဘရူစုမြို့နယ်ကြားဖြစ်ပေါ်တဲ့တိုက်ပွဲဟာအချိန်သူပေမဲ့လည်းလက်နက်ကြီးပစ်ကတ်မှုကြောင့်ဒေသခံတွေထိခိုက်ခဲ့တယ်လို့ KNDF ကပြောပါတယ်
မရောက်ချည်ရပြောင်းတိုက်ပွဲဖြစ်တော့သူတို့တွေကြောက်လာလို့ရွာထဲပြတ်လာတယ်ဗျာအဲ့ဒီချက်ချက်ရွာထဲမှာလက်နဲ့ကြီးကြလာလေးလုံးရှိတယ်ဆိုတော့နှလုံးဝဲကွဲတယ်လက်နဲ့ကြီးကသူ့ပေါ်ကိုချိနေပေါ့ဗျာတပြားပါသူလူနိုင်ပြီကောင်းနေအရင်ပေါ်ကိုပို့တော့စပိုက်တော့ဆက်ဆက်ဆက်ကသူတို့စားတယ်လက်နဲ့ခုလက်ရှိကစစ်တမှုခါကြီးနေပေါ့နောက်တပြားပါသူကဒီမော်တော်မှာနေတယ်ညောက်ပုံးမှာလက်နဲ့ကြီးပြီးလို့ကမြို့သားတူကလက်မောင်းမှာတရားရသွားတယ်
ဒီကနေ့ပြစ်ခတ်မှုအတွင်းထိခိုက်ဒေဆိုးမှုနဲ့ပတ်သက်ပြီးတော့ KNDF ကပြောဆိုတာကိုတိကျသိမပြုနိုင်သေးသလိုစစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးပြီးခဲ့တဲ့အော်ဂူလာ၁၀ရက်နေ့နဲ့၉ရက်နေ့တွေမှာလည်းဘရူဆိုမြို့နယ်ဘက်မှာကရင်နီတပ်မတော် KA ကရင်နီမြူရာကာကွယ်ရေးတပ် KNDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့နှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်လက်ရှိကရားပြည်နယ်တိမော့ဆူနယ်ဘရူဆူမြို့နယ်တွင်မှာစစ်တပ်ဘက်ကအင်အားတိုးချထားတယ်လို့ KNDF တာဝန်ရှိသူတို့ကပြောပါတယ်
။တိမော့ဆူကလည်းဘရူဆူကကလက်ရှိချထားတယ်။ဒီအားတော့လက်ရှိတော့တရားလို့ရှိတယ်။ဘရူဆူဘက်ကသွားတဲ့ဥစ္စာလေးအားတရားတရားတော့ရှိတယ်။
ကရပြည်နယ်ဘရူဆိုတီမော့ဆိုလွိုက်ကော်ရှမ်းပြည်နယ်ဖဲကိုမြို့နယ်ဘက်မှာပိုက်ပွဲဖြစ်ပွားလာတဲ့နဲ့သူဒေသခံရွာသားတွေကလည်းစစ်ဘေးသိမ်းရှောင်နေရတာပါစစ်ရှောင်ရွာသားတွေဟာကြမ်းမရေးနဲ့စားတောက်နေဆိုင်ရဲ့အခက်အခဲရှိနေတယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့ဝင်တူကပြောပါတယ
်ဆမ်းမတောင်စီဝါစသဖြင့်ဗျာအဲ့ဒါဒီကတော့စခါနိုင်လို့လူကနေမလို့ရှိနေတယ်ဘောနကလေးတွေကနောက်ဆုံးစားစီရမဟုတ်တော့မရှိဘူးဗောလေလောကစစီဝါဘူကာစသဖြင့်ဗျာအဒီခါဒီတို့တော်တော်လူနေတယ်လို့အကုန်လုံးပါပဲဗျာလူတယောက်အသက်ရှင်ရတဲ့ဘူးတွေလောကရဲ့အဒီတော့တို့အကုန်လုံးအသက်ပေါ်ပါပဲ
သမရကနေအာနာသိမ့်ခဲ့ပြီးနောက်ပိုင်းမေလာကစလို့မိုးပြဲလွိုက်ကော်တီမော့ဆိုဖရူဆိုအစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးတော့စစ်တပ်ကိုခုခံတိုက်ခိုက်လာတာပါဒီလိုတိုက်ခိုက်မှုဖြစ်စဉ်တွင်ရွာသား 9,000 ကျော်နေရာစုခွန်ပြီးစစ်ဘေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ